မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းအမျိုးသမီးနဲ့မိန်းကလေးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေဖွင့်မပြောရဲအောင်နှုတ်ပိတ်ဖို့အသက်ကိုရန်ရှာတဲ့တိုက်ခိုက်မှုတွေပြီးခဲ့တဲ့နှစ်မှာမကြုံစုဘူးတိုးလာခဲ့တဲ့အကြောင်းကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေအရေးကုလသမဂ္ဂအထူးကိုယ်စားလှယ်ပရာမီလာပက်တန်ကမနေ့ဧပြီလ23ရက်နေ့ကကုလသမဂ္ဂလူညုံရေးကောင်စီကို2023ခုနှစ်ဆိုင်ရာအစိုးရခန်းစာတင်သွင်းခဲ့တာပါခင်ဗျာ
။ We also meet at a time when the pursuit of peace and gender equality has once again become a radical act.
အာမပြုကျင့်ခံရတဲ့အမျိုးသမီးတွေကိုမတရားပြုကျင့်သူကနောက်ပိုင်းမှာတပ်ဖြတ်တဲ့ဖြစ်ရပ်တွေကိုကွန်ဂိုသမ္မတနိုင်ငံနဲ့မြန်မာနိုင်ငံမှာ2023ခုနှစ်တွင်တွေ့ရပါတယ်။ဒါဟာရာဇဝတ်မှုကင်းဆိုင်ရာအရေးယူနိုင်စွာစုံစမ်းစစ်ဆေးမှုအရေးယူအပြစ်ပေးတဲ့လုပ်ငန်းစဉ်တွေခိုင်မာအားကောင်းဖို့လိုသလိုမတရားပြုကျင့်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုအကာအကွယ်ပေးနိုင်ဖို့လိုနေပြီဆိုတာပြသနေပါတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ပရာမီလာပက်တန်ကပြောဆိုသွားတာပါ။ကြားမဒန်းတူညီမျှမှုနဲ့ငင်းချမ်းရေးအတွက်ကြိုးပမ်းရှာဖွေရမှာလူအဖွဲ့အစည်းကိုအခြေခံကြကြပြုပြင်ပြောင်းလဲဖို့လိုအပ်နေပြီဆိုတာသူကပြောဆိုသွားပါတယ်။ငင်းချမ်းရေးအတွက်အရေးကြီးတဲ့အစိတ်အပိုင်းတစ်ခုအဖြစ်တနတ်တန်တွေတိတ်ပြီးအမျိုးသမီးတွေရဲ့အတန်တွေကိုပိုပြီးကြားနိုင်အောင်ဖော်ထုတ်ဖို့မဖြစ်မနေလှုံ့ဆော်ရမယ့်တာဝန်တရလို့လည်းပရာမီလာပက်တန်ကပြောဆိုပါတယ်။အစိုးရခန်းစာဟာ2023ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့ကမ္ဘာတဝန်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအတည်ပြုနိုင်တဲ့အမှုပေါင်း3600ကျော်ကိုဖော်ပြထားပြီးအရင်နှစ်ကတည်းကစာရင်900ခန့်လုံးတိုးလာတယ်လို့ထောက်ပြထားပါတယ်။တနတ်တန်တွေသာပြတ်နံ့မနေခဲ့ရင်လက်ရှိဆူဒန်နိုင်ငံမှာတွေ့နေရတဲ့အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုမျိုးတွေမြင်ရဖို့မရှိဘူးလို့လည်းပရာမီလာပက်ထန်ကပြောကြားခဲ့ပါတယ်ခင်ဗျာ။